နေရာကြကျင်းပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်၄နှစ်ပြည့်ဂုံပြုပွဲနဲ့ရန်ကုန်မြို့ရွှေကုန်းဖျားအနောက်ဘက်မှာကပြည်သူ့ဥယျာဉ်မှာဒီနေ့စတင်ဖွင့်လှစ်ခဲ့ပြီးဒေါ်အောင်ဆန်းစုကြည်တက်ရောက်အမှာစကားပြောခဲ့ပါတယ်ဒေါ်အောင်ဆန်းစုကြည်ကစီးရဲမွေးတင်မှုရုပ်ပန်းဆိုင်ရာနှင်းချမှုရဲ့နောက်ဆက်တွဲဖြစ်တဲ့အတွေးခေါ်နှင်းချခြင်းအတွက်အစိုးရဘက် တိပညာမြင့်မားအောင်စွမ်းဆောင်မှုလိုတယ်လို့ပြောပါတယ်
။ရုပ်ပိုင်းဆိုင်ရာနင့်ကြံရခြင်းအနောက်မှာစိတ်ပိုင်းဆိုင်ရာအတွေးခေါ်ပိုင်းဆိုင်ရာအားနည်းခြင်းဆိုတာအများကြီးရှိတတ်ပါတယ်။အဲ့တော့ဒီလိုအားနည်းခြင်းတွေကိုဘယ်လိုလုပ်ကျွန်မတို့ပေါက်ပြအောင်လုပ်မလဲ။ဆင်းရဲမွဲတေမှုပပျောက်ခြင်းဆိုပြီးတော့ပြောကြရတယ်ပေါ့နော်ဆင်းရဲမွဲတေမှုကြာဆင်းရလို့မယ်ပပျောက်အောင်လုပ်မယ်အဲ့ဒါဟာဘယ်လိုလုပ်မှာလဲတချို့ကတော့ဒါအစိုးရကလုပ်ပေးရမယ်ကိစ္စလို့ဘယ်လိုပဲထင်ကြပါလဲအစိုးရကလုပ်ရမယ်ကိစ္စရအများကြီးရှိပါတယ်အစိုးရကလုပ်မှာတော့တာဝန်ယူထားမှာတော့တာဝန်တွေကိုကျေပြွန်အောင်ထားဆောင်အောင်မှာရှိပါတယ်ဒါပေမဲ့အရေးကြီးတာပြည်သူလူထုဒါလျင်မိမိတို့ရဲ့စွမ်းဆောင်မှုနဲ့ကိုယ်နိုင်ငံရဲ့ဆင်းရဲမွဲတေမှုကိုပပျောက်အောင်လုပ်နိုင်မယ်ဆိုတော့ကျမတို့အားလုံးသဘောပေါက်ဖို့ပြောပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်ကဖွင့်လှစ်ထားတဲ့ပညာဒါနကျောင်းတွေမှာသင်ကြားနေတဲ့ကလေးတွေကိုကျောင်းသင်ခန်းစာသာမကစိတ်ပိုင်းဆိုင်ရာအတွေးခေါ်ပိုင်းဆိုင်ရာမြင့်မားစေဖို့အတွက်ပါသင်ကြားပေးနိုင်ဖို့ကြိုးစားနေတယ်လို့ဒေါ်အောင်ဆန်းစုကြည်ကပြောပါတယ်။ဒါအပြင်ဒေါ်အောင်ဆန်းစုကြည်ကမြန်မာနိုင်ငံဟာဆင်းရဲတဲ့နိုင်ငံဖြစ်တာကြောင့်တိုင်းပြည်ထူထောင်ရေးလုပ်ငန်းတွေလှုပ်ဆောင်မှုအတွက်လူငယ်တွေအရည်အသွေးပြည့်ဝစေရန်ကြိုးစားရမယ်လို့ပြောပါတယ
်။ကျမတို့နိုင်ငံဆင်းရဲလို့ကျမတို့ကစပြီးတော့ထူထောင်တဲ့အလုပ်ကိုလုပ်ရမှာပြန်လဲထူထောင်တဲ့အလုပ်လို့တချို့ကဆိုတာပေါ့နော်တကယ်နဲ့ပြန်လဲထူထောင်ထူထောင်ဘုတ်ပဲပြောပါအောင်ပြန်မေးတိတ်ပြီးတော့ထူထောင်စရာတိတ်မရှိပါဘူးအရင်တုန်းကလည်းဒီနှစ်ပေါင်းများစွာဘာမှမရှိခဲ့တော့ကျမတို့ကနေပြီးတော့ကာကြီးကနေပြန်ပြီးတော့စမှာမလို့ဖြစ်နေပါတယ်ကျမတို့ဒီလိုလုံနိုင်ဖို့ဟာလူငယ်တွေမှာအရေးချင်းလို့လေဒီလူငယ်တွေမှန်ကန်တဲ့အရေးချင်းရအောင်လို့လုံချင်အောင်လို့လူကြီးတွေကလည်းအားပေးရ
လက်ရှိတိုင်းပြည်မှာဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကိုအမှန်တမ်းအသိဉာဏ်ပညာနဲ့ကြည့်မြင်ပြီးတသည့်ရှိရှိဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့လည်းပြောပါတယ်
။အမှန်ကိုရဲရဲဝင်းဝင်းရင်ဆိုင်ခြင်းဟာပညာပဲ။ပညာရှိဆိုတာတကယ်ကိုအမှန်ကိုအမှန်တမ်းအဖြစ်ကိုအဖြစ်တိုင်းသိရမယ်နားလည်ရမယ်ရင်ဆိုင်ရမယ်။ဒါကပညာရှိပေါ့။ပညာရှိုံနဲ့လည်းမပြီးသေးဘူးတသည့်ရှိဖို့လိုပါတယ်။ဒါအမှန်ကိုအမှန်တမ်းမြင်ရင်အမှန်ဘက်ကနေပြီးရက်တည်ရဲတဲ့တသည့်ရှိရမယ်။ဘယ်လိုပုံစံနဲ့ရက်တည်မလဲဆိုပြီးတော့ဆုံးဖြတ်နိုင်တဲ့အမြော်မြင်ရှိရ
ဒါအပြင်အလို့ကျက်ပြီးဖြစ်ဆိုရတဲ့ပညာရေးစနစ်ဟာမှတ်ဉာဏ်ကောင်းစေဖို့အတွက်အတိုင်းအတာတစ်ခုထိလိုအပ်တာမှန်ပေမဲ့လူငယ်တွေလွတ်လွတ်လပ်လပ်တွေးခေါ်စဉ်းစားမှုကိုအားနည်းစေတယ်လို့လည်းဒေါ်အောင်ဆန်းစုကြည်ကဝေဖန်ခဲ့ပါတယ
်အခုခက်တာကကျမတို့အကြောင်းတွေကနှစ်ပေါင်းများစွာအလို့ကျက်ပြီးတော့ဆောင်မွေးအောင်ပြီးတော့ပညာတတ်ပြီလို့ကိုယ့်ကိုယ်ကိုသတ်မှတ်နေတာအင်တာမစိတ်ရစရာကောင်းပါတယ်အလို့ကျက်တယ်ဆိုတဲ့သဘောကတနည်းအားဖြင့်ဆိုလို့ရှိရင်မှန်ညာကောင်းအောင်လို့လေ့ကျင့်ပေးရဆိုတော့မှန်ပါတယ်။ကိစ္စရက်တည်းအများမှာဆိုလို့ရှိရင်ကောင်းပဲလည်းရှိပါတယ်အဆိုးပဲလည်းရှိပါတယ်။ဒါပေမဲ့အလွတ်ကျက်တဲ့အလေးထားဟာကို့ဖောက်ကိုတွေးခေါ်တတ်တဲ့အကျင့်ကိုအားမပေးပါဘူး။အဲ့ဒီလိုပုံစံမျိုးနဲ့ကျမတို့ရဲ့လူငယ်တွေကိုပြုစုပျိုးထောင်လို့မရပါဘူး။
ခု2015ခုနှစ်ဟာတိုင်းပြည်အတွက်အလွန်အရေးကြီးတဲ့အချိန်ဖြစ်တာကြောင့်ပြည်သူတွေအနေနဲ့ပညာရှိရှိနဲ့မှန်ကန်တဲ့စွန့်မြတ်ချက်တွေချဖို့အရေးကြီးတယ်လို့ဒေါ်ဆန်းစုကြည်ကတိုက်တွန်းခဲ့ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပညာရေးကွန်ရက်ကဖွင့်လှစ်ထားတဲ့ပညာဒါနကျောင်းပေါင်း200ကျော်ရှိပြီးကျောင်းသားကျောင်းသူစုစုပေါင်း2000ကျော်ကိုပညာသင်ကြားပေးနေတယ်လို့သိရပါတယ်ခင်ဗျာ။ကျွန်တော်တရားထွန်းမှာ RFA ရန်ကုန်ရုံးကနေသတင်းပေးပို့လိုက်တာဖြစ်ပါတယ်။